မြန်မာစစ်တပ်ဟာတိုင်းရင်းသားနဲ့ကင်တပ်ဖွဲ့တွေနဲ့စစ်မှန်တဲ့တွဲဆုံဆွေးနွေးအဖြေရှာရေးထက်ဗိုလ်ချဆွေးမွေးမှုဝါဒကိုပဲဆွဲကန်ကျင့်သုံးနေလို့ဖြစ်ကြောင်းပြည်ပရောက်တိုင်းရင်းသားအရေးဥဆောင်နေသူတွေကပြောလိုက်ပါတယ်ဒီကနေ့မတ်လ29ရက်နေ့ကိုမြန်မာလွတ်လပ်ရေးတမိုင်းမှာအရေးပါတဲ့ဖက်စစ်တော်လိုက်နေလို့ဂွန်ပြူတတ်မှတ်ခဲ့ပေမဲ့နောက်ပိုင်းမှာတက်မတော်နေအဖြစ်ပြောင်းလဲတတ်မှတ်ခဲ့လို့ဖက်စစ်ဂျပန်နေတွန်းလိုက်ရေးမှာတမ်းပြောင်းခဲ့ကြတဲ့တိုင်းသားရဲ့အတွက်ရောတမတော်နေကကိုစားပြုသလားလက်ရှိမြန်မာတမတော်ရဲ့ရည်ရည်ချက်ပေါ်မှာတိုင်းသားတွေရဲ့သဘောထားမြင်တွေကဘယ်လိုရှိသလဲဆိုတာကိုမိုင်းအင်ဂျင်နီယာကပြောပြပါလိမ့်မယ
်။မနစ်ကတမတော်နေခန်းနာမှာတော့ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကတိုင်းသားလက်နက်ကိုင်ဖွဲ့တွေအနေနဲ့သဘောထားကွဲလွဲမှုတွေကိုလက်နက်ကိုင်ကြီးတောင်းဖို့မလိုအပ်တော့ကြောင်းပြောသွားပါတယ်။အခုတနည်းတတိကြလာပေမဲ့တိုင်းရင်းသားဒေသတွေမှာအထူးသဖြင့်အရင်ကအဖြူရောင်နယ်မြေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေးအေးရခိုင်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေပုံပြီးပြင်းထန်လာနေရပါဒီအခြေအနေနဲ့ပတ်သက်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒူဥက္ကဋ္ဌကိုသိန်းထွန်းဆောင်ကသူ့ရဲ့အမြင်ကို VOE ကိုခုလိုပြောပါတယ
်အေးအပေါ်မှာဒီတမတော်ကထားတဲ့ဒီမှာစစ်တပ်ကထားတဲ့သဘောထားကတော့အနိုင်ကျင့်နေတယ်ပေါ့နော်ဒီလိုသဘောပဲမြင်ပါတယ်နောက်ပြီးတော့သူတို့အနေနဲ့ကတော့လက်ဝကြီးအုပ်ပြောဒီမှာဒီလိုသူတို့ဆက်တက်ပြီးဆိုခြင်းနဲ့တိုင်းရင်းသားရဲ့အခွင့်အရေးကိုတိတိကျကျစက္ကန့်ကအခုခုပြီးလိုက်ရမှာမျိုးပေါ့နော်လည်းတော့မှမျိုးကြောက်တယ်အဲ့လိုပဲကျွန်တော်တို့မြင်နေတော့ပြီးတော့သူတို့ရဲ့အပြောတွေကသူ့တမျိုးတော်ကြတမျိုးအမျိုးမျိုးပြောပြီးတော့အမျိုးမျိုးလက်ပတ်ပြီးတော့အမှန်ကတော့သူတို့ဒီတိုင်းသားတွေရဲ့အခွင့်အရေးကိုစောင်းကောင်းပေါ်စောင်းလို့ပဲဖြစ်ဖြစ်လက်နဲ့ကင်စောင်းလို့ပဲဖြစ်ဖြစ်အဲ့ဒီဟာတွေကိုခြေပုံးပြစ်ချင်တယ်စေတနာမမှန်ဘူးပေါ့ဗျာတကယ်တော့အဲ့လိုမြင်ပါတယ
်ငင်းကြီးဆွေးနွေးပွဲတွေအတွက်တိုင်းသားလက်နဲ့ကင်ဖွဲ့တွေကိုလက်ကမ်းကြိုဆိုနေစေဖြစ်ကြောင်းနဲ့ဆွေးနွေးတဲ့အခါမှာလည်းမဖြစ်နိုင်တာတွေကိုတောင်းဆိုနေမဲ့အစားဖြစ်တင်တာတွေကိုပဲညှိနှိုင်းတာကလက်တွေ့ကြမယ်လို့မြန်မာတက်မတော်ဘက်ကအငြင်းပြောနေတာပါအဲ့ဒီလိုမြန်မာစစ်တပ်ရဲ့ရည်တည်ပြောဆိုချက်တွေဟာတိုင်းသားလက်နဲ့ကင်ဖွဲ့တွေအတွက်တကယ်အလုပ်ဖြစ်ပါသလားကယ်လီဖိုးနီးယားပြည်နယ်အခြေစိုက်ရှမ်းစာပေရင်ကျေးမှုအဖွဲ့ဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ရဲ့သုံးသပ်ချက်ကတော့
တိုင်းရင်းသားတွေကလက်နဲ့ကင်ပြီးတော်လန်လာတယ်ဆိုတာလေသူတို့မှာတိုင်းရင်းသားတွေရပိုင်ခွင့်လွတ်လပ်မှုနဲ့တန်တူညီမျှအခွင့်အရေးတွေလိုချင်လို့ရချင်လို့အဲ့ဒါသူတို့လက်နဲ့ကင်ပြီးတော်လန်လာတာပဲဆိုတော့အဲ့ဒီတော်လန်လာတဲ့ဒါမျိုးပေါင်း90လောက်ရှိပြီဆိုတော့ဒီကြားထဲမှာအခုဆိုလို့ရှိရင်ငင်းချမ်းရေးလိုချင်တယ်ဆိုတဲ့စကားတွေပြောလာတယ်။နောက်ပြီးတော့မှဖဲထွေပီထောင်စုတည်ဆောင်မယ်လို့ပြောလာတယ်။ဆိုလို့ရှိရင်အဲ့ဒါသူတို့ကထိမ့်ထိမ့်တင်းတင်းနဲ့အဲ့ဒီတိုက်ပွဲတွေရက်စဲဖို့စူးစမ်းရမယ်ဗျ။ဆိုအခုလို့ဆိုလို့ရှိရင်ကျွန်တော်တို့ကငင်းချမ်းရေးလဲဆွေးနွေးတယ်အခုဆိုလို့ရှိရင်၄နှစ်ကျော်ကျော်၅နှစ်လောက်ရှိသွားပြီ။ဒါပေမဲ့ဒီကြားထဲမှာတိုက်ပွဲတွေဖြစ်တာလဲရှော့သွားတာမရှိဘဲနဲ့ပိုပြီးတော့များလာသေးတယ်နောက်တိုက်ပွဲတွေကလည်းပူပြီးပြင်းထန်လာသေးတယ်ခုဆိုရင်လင်းပြန်လေတုံးပြီးတော့မှအပုံချေလာတိုက်ခိုက်တာတွေရှိလာတယ်ဆိုတော့ကျွန်တော်တို့ထင်တာငင်းချမ်းရေးတကယ်လိုလားတယ်ဆိုရင်စစ်ပွဲရက်ဖို့လိုတယ်ဆိုတော့အခုစစ်ပွဲရက်ဖို့ဆိုတာလည်းအတိအကျကတော့ကျွန်တော်တို့အစိုးရတတ်မတော်ပဲအစိုးရတတ်မတော်ကတော့တော့မတိုက်တော့ဘူးထိန်းထိန်းသိမ်းသိမ်းနဲ့ရက်ထားမယ်ဆိုလို့ရှိရင်စစ်ပွဲလည်းဖြစ်เสียအကြောင်းမရှိဘူ
းမြန်မာတက်မတော်ဘက်ကတကယ်ပဲငင်းငယ်ရေးကိုလူလာရယ်ဆိုရင်အရင်ပင်လုံစာချုပ်ဂရိကဝတ်မှာပါတဲ့တိုင်းရင်းသားအလုံးတန်းတူပါဝင်တဲ့စစ်မှန်တဲ့ပြည်ထောင်စုတက်မတော်ဖြစ်ပြုပြင်ပြောင်းလဲဖို့လိုအပ်နေကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဒမ်ဆန်းကပြောပါတယ
်ဒီစစ်ဆုံးကတော်လန်ရင်းနှီးပါဘသူ့ကိုတော်လန်ရဖက်စစ်ဂျပန်ကိုတော်လန်လို့တော်လန်ရင်းနှီးဆိုတာပေါ်ပေါက်လာတာပါအဲ့ဒါကြီးကိုဒီပိုင်စည်းလိုက်တာပေါ့နော်တမတော်ဆိုတဲ့ institution တခုပဲပိုင်စည်းလိုက်ရတယ်တကယ်ဆိုကနိုင်ကလုံးနဲ့ပါဝင်တာပါကျုပ်ကချင်းနေဆိုရောဖက်စစ်ဂျပန်နဲ့ဒေါ်လာပြီးတဲ့အချိန်မှာမနောကကိုဒီအရှိန်မြောက်ပိုင်ပေါ့နော်ခုချမ်းပြည်နယ်မြောက်ပိုင်းမှာကျုပ်မနောကပွဲတွေခပွဲတွေပါပြီးရှင်းပြခဲ့တာပါကျုပ်ပတန်းမနောဆိုမှမနောပွဲတွေလုပ်ခဲ့ဖက်စစ်ဂျပန်နဲ့ကိုချိန်မုံပြည်နယ်နောက်ပိုင်းမှာအဲ့ဒါဆိုတကယ်ဆိုတော့အကုန်လုံးပါဝင်တဲ့ဒေါ်လာရင်းနေရအဲ့ဒါကြီးအခုကတမတော်သူဦးသူတဲ့ပဲပေါက်ခွာလာလို့လို့သူတဲ့ပိုင်ရလို့လို့ဖြစ်နေတဲ့တန်းလေးရှိကျွန်တော်ထော်ဆောင်လိုက်တာကိုကျွန်တော်အတိအမလို့လားပါဘူးတကယ်ဆိုတော့လာနေနေပါခ
င်ဗျလက်ရှိ29ရက်နေ့တက်မတော်နေ့အထိမ်းအမှတ်ဖြစ်မနေ့အင်္ဂါနေ့ကနေပြည်တော်မှာရှိတဲ့သူရဲကောင်းဗိမာန်မှာ1940နဲ့50ခုနှစ်တဝိုက်ကလွတ်လပ်ရေးကြိုးပမ်းမှုကာလနဲ့လွတ်လပ်ရေးရပြီးနောက်ကာလတွေမှာတက်မတော်အတွင်းစွန့်စွန့်စားစားတာဝန်ထမ်းဆောင်ခဲ့သူအောင်ဆန်းသူရိယာဘွဲ့ရရှိခဲ့တဲ့6ဦးရဲ့ရုပ်တုတွေကိုဖွင့်လှစ်တဲ့အခမ်းအနားပြုလုပ်ခဲ့ပါတယ်။အောင်ဆန်းသူရိယာဘွဲ့ရရှိခဲ့သူတွေကတော့ဘုံမူးအောင်ဆန်းသူရိယာအေချို Bodura Ansan Thuriya Dachonko Dangong Tata Ansan Thuriya Suk Bahadurai Tata Ansan Thuriya Latang Tata Ansan Thuriya Somyene Yata Ansan Thuriya Soba Yudu Pitawarishin